အမေရိကန်ပြည်ထောင်စုမစ္စစ်ပီပြည်နယ်ကစားစာစီတဘူးဆဲုံတွေကိုအမေရိကန်ရဲနဲ့လူမှုကြီးကြပ်ရေးတာဝန်ရှိသူတွေဗိုလ်ကြီးတွေကဝန်ရှာပြီးတရားဝင်ထောက်ထားမှုရှိတဲ့ရွှေပြောင်းဝင်သူ900နီးပါးကိုဖမ်းလိုက်ပါတယ်။ဒါဟာအမေရိကန်မှာ10နှစ်အတွင်းလူမှုကြီးကြပ်ရေးဆိုင်ရာကြီးမားဆုံးဖမ်းဆီးမှုတစ်ခုပါ။ဖမ်းဆီးထားသူတွေကိုမစ္စစ်ပီပြည်နယ်တွင်သူတို့လုပ်ခဲ့တဲ့ဆဲုံတွေရဲ့အပြင်ဘက်တခြားမြို့6မြို့မှာထိန်းသိမ်းထားပြီးသူတို့ရဲ့မိတ်ဆွေတို့နဲ့ဆွေမျိုးသားချင်းတွေက Let them go သူတို့ကိုပြန်လွတ်ပေးပါလို့အော်ဟစ်တောင်းဆိုကြပါတယ်။အဖမ်းခံရသူတို့ကထွက်ပြေးဖို့ကြိုးစားပေမဲ့ပြန်မိသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဖမ်းဆီးခံရသူအများစုဟာလက်တင်အမေရိကနိုင်ငံတွေကလာကြသူတွေပါ။သူတို့ကိုဆက်ပြီးမှတ်တမ်းတင်စစ်ဆေးဖို့စစ်စခန်းတစ်ခုကိုပို့လိုက်တယ်လို့လူမှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနတာဝန်ရှိသူတွေကပြောပါတယ်။သူတို့တွေကတချို့ကတော့တရားရုံးတင်ဖို့ရဲ့စောင့်နေချိန်တွင်ခြေရကန်စောင့်ကြည့်လို့ရတဲ့ကိရိယာတွေချက်ချင်းဝင်မှာတတ်ပေးထားပါတယ်။ဗိုလ်ကြီးတွေကအဲ့ဒီဖမ်းဆီးမှုမှာပါဝင်တဲ့ဆက်ယုံတွေကဘယ်ဆက်ယုံမှာဒီကိစ္စပေါ်မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။